မဲကောင်မြေဖြတ်တန်းစီးဆင်းနေတဲ့မြန်မာဘက်ကရှမ်းပြည်နယ်နဲ့လာအိုနိုင်ငံဘာကယူခရိုင်နယ်မြေနှစ်ခုကြားဟာရာဇဝတ်မှုလုပ်ငန်းတွေကြီးထွားရာနယ်မြေဖြစ်နေပြီးအဲ့ဒီမှာရှိနေတဲ့လုပ်ငန်းအများစုဟာနိုင်ငံရဲ့အာဏာပိုင်တွေလက်လန်းမမီနိုင်တဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာတရားဝင်မှုမရှိတဲ့ကာစီနိုလောင်းကစားရုံတွေ၊ငွေကြေးခဝါချတဲ့လုပ်ငန်းတွေ၊မွေးစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေ၊အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့တရားမဝင်တော်ရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေကြီးထွားလာနေပြီးအကျင့်ပျက်ချဆမှုတွေလည်းဖြစ်ပေါ်နေကအုပ်ချုပ်ရေးလုပ်ငန်းတွေမှာလည်းအားနည်းမှုတွေဖြစ်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီမှာဖြစ်နေတဲ့လူမှုစီးပွားပြဿနာတွေနဲ့အုပ်ချုပ်မှုပြဿနာတွေကိုကင်တွယ်ဖြေရှင်းမှုအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးတကြီးလိုအပ်နေပေမဲ့လည်းဒေတာရင်းမှာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုကလက်ရှိအခြေအနေတွေကိုပိုပြီးရှုပ်ထွေးစေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကီလိုမီတာ100လောက်နေဆက်ချင်းထိစပ်နေတဲ့မြန်မာနဲ့လာအိုနေဆက်မဲခေါင်ဒေတာမှာအခုလိုတရမဝင်ကုန်သွယ်မှုလုပ်ငန်းတွေဟာနှစ်ပေါင်းများစွာကာလကလေးကကြီးထွားနေတာလည်းဖြစ်ပါတယ်။မကြသေးမီဆယ်စုနှစ်အတွင်းမှာတရုတ်ဘက်ကလည်းမဲခေါင်မြေကိုတရုတ်နဲ့အရှိတောင်အာရှအတွက်အဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းပြင်မျှော်မှန်းခဲ့ကြပြီးမယ်ရာဇဝတ်မှုလုပ်ငန်းတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကဒီမျှော်မှန်းချက်ကိုအဟန့်အတားဖြစ်စေတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါသေးတယ်ရှင်။